တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာစက်တပရင်းတွေကနေပြည်တော်မှာမြန်မာနိုင်ငံဆန်အမေရိကန်နိုင်ငံတန်မတ်ကြီးစကော့မာစီယာနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေနဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရင်းရင်းနှီးနှီးဆွေးနွေးခဲ့ကြတယ်လို့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဒီတွေ့ဆုံပွဲမှာတမရကာကွယ်ဦးစီးချုပ်နဲ့အတူညှိနှိုင်းကုတ်ကဲရေးမှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ကာကွယ်ဦးစီးချုပ်ရုံးကတမရအရာရှိကြီးတွေတက်ရောက်ကြတယ်လို့အမေရိကန်တမတ်ကြီးနဲ့အတူအမေရိကန်စစ်တမ်းမှုကာနော်ဂျိမ်းစ်မက်ကအဒန်နဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ကြတာပါ။ရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေနေမင်းရှင်းလင်းမှုကြောင့်လူနည်းစုမွတ်စလင်ထောင်းနဲ့ချီပြီးအိုးအိမ်ဆန့်ခွာထွက်ပြေးရတယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာအဓိကထောက်ခံအားပေးတဲ့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့လတွေမှာပဲပြောကြားခဲ့တာပါ။စစ်တပ်ကအင်အားနဲ့ကင်တွယ်တာဟာမြန်မာနိုင်ငံတွင်ကြီးရဲ့အဆောက်အအုံတွေအထမ်းဖက်မှုတွေတိုးလာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းအရှိအရှာဆိုင်ရဲ့အမေရိကန်ထိပ်တန်းတန်တမန်ဒန်နီယယ်ရက်ဆယ်ကဝေဖန်ထောက်ပြခဲ့တာပါ။ဒါ့အပြင်အရေးအတွက်အတိအကျမသိရပေမဲ့တည်ဆုံမှုတွေရှိနေတာမို့စိုးရင်ဆိတ်မှုကြောင့်လည်းပြောဆိုခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာရောကချင်ပြည်နယ်မှာပါတမရော်ဘက်ကပြင်းထန်တဲ့ထိုးစစ်တွေဆင်နေပြီးဒီတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေတိုးလာနေတာနဲ့ပတ်သက်ပြီးပြည်ရင်းပြည်ပလူခွင့်ရဲ့ဖွဲ့တွေကလည်းဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်။